နိုင်ငံတော်တိုင်ပင်ခံထုံးစန်းစုကြည်ကိုအဂတိလိုက်စားမှုနောက်တမှုနဲ့ထပ်မံတရားဆက်ဆိုတော့မှဖြစ်ကြောင်းစစ်ကောင်စီကကြက်သတင်းနေမှာသတင်းထုတ်ပြန်ပါတယ်။နေပြည်တော်စဘူတီရီမြို့နယ်အမှန်ကနေနေရဲစခန်းမှာဖေဖော်ဝါရီ3ရက်နေ့ကတိုင်ကျက်ဖွင့်အရေးယူဖို့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကလှုပ်ဆောင်နေတာဖြစ်ပြီးထုံးစန်းစုကြည်ဟာဒေါခင်ကြီးဖောင်ဒေးရှင်းလှူဒါန်းငွေဖြစ်တဲ့အကြောင်းပြပေးရတဲ့ငွေအမေရိကန်ဒေါ်လာ5,500ကိုပုဂ္ဂလိကလုပ်ငန်းရှင်တဦးလုပ်ကင်နေတဲ့လုပ်ငန်းအဆင့်ပြောင်းလုပ်ပေးတဲ့အနေနဲ့2019နဲ့2020မှာတရိုးလက်ဆောင်ဖြစ်တဲ့၄ဆင့်ခွဲလက်ခံယူတာတွေ့ရတယ်လို့ထင်ညာချက်မှာဖော်ပြထားပါတယ်။ရောင်းဆန်းစုကြည်ကလက်ရှိမှာအဂတိမှုဆိုင်မှုအပြင်ရေကောက်ပွဲမှာမန်လျော်ဩဇာတုံးခဲ့တယ်ဆိုတဲ့အမှုတွေအတွက်လည်းတရားရင်ဆိုင်နေရတာဖြစ်ပြီးအမှု၅မှုအတွက်ထောင်ဒဏ်6ဖြင့်ချမှတ်ခံရတာလည်းဖြစ်ပါတယ်။